ရွှေကြအရေးရရှိဖြစ်ရှင်းနိုင်မဲ့နိုင်ငံတကာအရေးပေါ်ခုံရုံးဖွဲ့ဖို့လိုအပ်တဲ့အကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထူးခိုးဆဲကတိုက်တွန်းပြောဆိုလိုက်ပါတယ
် I have been stressing setting up an international ad hoc tribunal
ကုလသမဂ္ဂပြည်ညင်ရလုံခြုံရေးကောင်စီကလိုက်နိုင်ဆောင်ရွက်ရမယ့်တာဝန်တွေကိုပြက်ကွက်နေတဲ့အတွက်တခြားနည်းလမ်းနဲ့ဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းနဲ့ဒီအတွက်လည်းမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့အာရုံစိုက်ဆောင်ရွက်မယ့်နိုင်ငံတကာအရေးပေါ်ခုံရုံးဖွဲ့ဖို့သူ့အနေနဲ့အလေးထားတိုက်တွန်းနေရတာဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်တို့ကသတင်းစာရှင်းလင်းပွဲမှာလူ့ခွင့်ရေးထုတ်ကိုယ်ဆဲရန်ဟီလီကပြောဆိုလိုက်တာပါကုလသမဂ္ဂလူညုံရေးကောင်စီအနေနဲ့ရိုဟင်ဂျာအကြမ်းတမ်းနဲ့ပတ်သက်လို့နိုင်ငံတကာရန်စွတရားရုံး ICC ကိုတာဝန်ပေးဖို့ပြက်ကွက်ခဲ့တဲ့အကြောင်းနဲ့သူတို့ဖြင့်တရုတ်နဲ့ရုရှားနိုင်ငံတို့ကမြန်မာနိုင်ငံကိုအကာအကွယ်ပေးနေတဲ့အပေါ်မှာလည်းဝေဖန်ပြောဆိုခဲ့တာပါမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထူးခိုးဆဲလည်းဖြစ်တာဝန်တက်တဲ့မကုံဆုံးခင်နောက်ဆုံးအနေနဲ့အိန္ဒိယထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ခီးစဉ်ဆုံးသက်မှာပဲရိုဟင်ဂျာရေးကိုနိုင်ငံတကာကဖိအားပေးဖို့တိုက်တွန်းလိုက်တာလည်းဖြစ်ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရုတ်ဝင်လက်ခံထားတဲ့မြန်မာဆွေကတော့လူ့ခွင့်ရေးထူးခိုးဆဲရဲ့တင်ပြချက်တွေကပင်လိုက်မှုရှိတယ်ဆိုပြီးပြည်ဝင်ဝင်ပေးဖို့ညှဉ်းဆန်ထားတာပါထူးခိုးဆဲကတော့မြန်မာဆွေရကဝန်ဝင်ပေးရမယ်လေနိုင်ငံတကာအတိုင်းအတာသတင်းချက်လက်တွေကိုပြပြစုံစုံနဲ့ပေးလိုက်မှုမရှိဘဲတင်ပြနိုင်အောင်တက်နိုင်တဲ့မြတ်ဆက်လက်ကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းခီးစဉ်မတိုင်ခင်ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်